ကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်တူဖော်ရီလောက်ကွက်ကကဘာမြို့ပြကြခဲ့ရမှာပျောက်ဆုံးသူတွေတဲကဒီကနေ့သေဆုံးသူရုပ်လူ9ဦးရဲ့ရုပ်အလောင်းကိုပြန်လဲတွေ့ရှိခဲ့တယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ကယ်ဆယ်ရေးအပိုင်းမှာကဖောင်တွေနဲ့လိုက်လံဆယ်နေရတဲ့အခြေအနေမှာရှိနေပြီးတော့စည်ရင်းရပျောက်ဆုံးသူ28ဦးနဲ့မနေ့ကနဲ့ဒီကနေ့အထိရှာဖွေတွေ့ရှိမှုမှာအလောင်း18လောင်းရရှိထားပြီးလည်းဖြစ်ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့ထိုင်းခြေဆိုင်သတင်းတော်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါပြီးခဲ့တဲ့အင်္ဂါနေ့ကမြေကဘာပြုံမှုဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်ဖားကားမြို့နယ်စိတ်မှုကျေးရွာအုပ်စုကြောက်စိမ်းနန်းတော်လုတ်ခွဲဟောင်းကမြေပြူတဲ့အထဲမှာပါဝင်သွားတဲ့ကြောက်တူးသမားတွေနဲ့ကဒီကနေ့မှ9လောင်းထပ်မံဖော်ထုတ်ရရှိခဲ့တယ်လို့ Greenland သဘာဝပတ်ဝန်းကျင်ထင်ထင်ရေးဖွဲ့ဥက္ကဋ္ဌကိုနောင်လတ်ကြံမော်ကအခုလိုပြောပါတယ
်ဒီကနေ့ထောက်နိုင်ခွက်နေပြီးပြီးတော့9လောင်းတော့ပေါ့သူအဲ့ဒီပေါ်မဲ့ဟာတွေကပြန်တောက်နေနေကြတာပေါ့မြေပြူပြီးတော့ရေညွတ်တဲ့ခါပေါ်တော့10လောင်းတော့ရှိပြီ
မနေ့ကရှာဖွေရမှာ17လောင်းရရှိခဲ့ပြီးအခုဆိုပျောက်ဆုံးနေတဲ့ရေမသေးကြောက်ရှာဖွေသူ18ဦးအလောင်းရှာဖွေတွေ့ရှိခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကကြောက်စိမ့်နှမ်းတော်လုတ်ွက်ဟောင်းကမြေကဘာပြူမှုဖြစ်ပွားခဲ့ပြီးဖားကားမြို့နယ်မမုံဖားပြင်းမလင်ချောင်စတဲ့ကျေးရွာတွေကရေမသေးကြောက်ရှာဖွေသူ28ဦးအထိပျောက်ဆုံးသွားကြောင်းလူပျောက်တိုင်ကြားခဲ့ပါတယ်မြေအောင်သီးမြုပ်သူတွေကိုမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ကုညီရေးသိမ်းဖွဲ့တွေကနေရှာဖွေနေဆဲဖြစ်ပြီးမိုးရွာနေတဲ့အချိန်တွေကြောင့်ရှာဖွေရခက်ခဲနေတယ်လို့ကိုနောင်လတ်ကြံမော်ကပြောပါတယ်
ကျောက်ကတော့တက်ဖို့နဲ့ပြန်ပြီးတော့ပုံမယ်ဆိုလဲဒီနေ့တုံခါအားနဲ့နေရပြန်ပြီးတော့ပြုံနိုင်ရအလားအလာရှိတယ်ဒီနေ့မျိုးလည်းရောက်သေးတယ်ဆိုတော့ပေါင်နဲ့တည်းပေါ်လာတဲ့လူတွေလိုက်ဆဲတယ်လည်းအဲ့လိုပဲရှိ
အခုလိုဖားကဒေတာကျောက်စိမ့်တွဲမှာညီစာပြူချမှုကြောင့်အစုလိုက်ပြုံလိုက်တေကြီးပျက်စီးနေရတဲ့အဖြစ်မကြာခဏဖြစ်ပေါ်နေတဲ့ပုံမှာကျောက်စိမ့်သူဖော်ရေးလုပ်ငန်းတွေမှာအစိုးရကင်တွေပုံစီစဉ်နေမကြဘူးလို့လဲတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကပြောဆိုမှုတွေရှိနေပေမဲ့လည်းရေမစေးကျောက်ရှာဖွေသူတွေစီကံလိုက်နာမှုအပိုင်းအားနည်းနေတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသက်ရှိလက်ဆိုင်ကပြောပါတယ်
တိုင်းနဲ့ပြည်နယ်14ခုကအတိအကျရောက်လာတဲ့လူတွေဆိုတဲ့တင်ကြသူ့ရဲ့နေဒေတာမှာဒီဒီအဖြစ်ဖြစ်ပြီးတော့ကျွန်တော်ဒီဒေတာမှာဒီစောက်စင်းလေးရှာဖွေရင်းနဲ့ပေါ့နော်သူ့ရဲ့ဝမ်းစာလေးကဝယ်ကူတဲ့အချိန်ကျတော့ဒီမှာရောက်ရှိတဲ့အချိန်ဆက်ပြတော့လေအစိုးရကတော့အစိုးကိုပြောပြတာပေါ့နော်ဒီလိုဘေးအန္တရာယ်ရှိတဲ့အနေအထားတွေနဲ့ပတ်သက်တာပြောပြလေးရှိတာပေါ့ပြီးတော့တာမစ်စာတွေလည်းကတ်ထားတာတွေရှိတာပေါ့ဆိုတော့လေအဲ့ဒီမှာရှိတဲ့ဒေကန်လူတန်းစားတွေအဲ့ဒီမှာအလုပ်လုပ်နေတဲ့လူတွေကတိုင်းနာမှုတိုင်းဆိုင်ရာအားနည်းတဲ့အခြေအကြောင်းအခုလိုဖြစ်ရတာပေါ့နော
်ကချင်ပြည်နယ်တွင်းကြောက်စိမ့်တူဖို့ရေလုပ်ငန်းတွေမှာအစိုးရအနေနဲ့စနစ်တကျကင်ွယ်ဖို့လိုအပ်နေတယ်လို့ကချင်မျိုးရာကွန်ကရစ်ပါတီကဦးလဖိုင်အောင်လကပြောပါတယ
်ဥပဒေစိုးမိုးမှုအရေးကြီးပါတယ်ဥပဒေချက်ကဒီလိုအန္တရာယ်ရှိတဲ့ကျင်းပြည်ကိုမိုးတွဲချိန်မှာပစ်ထားဖို့ကျွန်တော်လိုချင်ပါတယ်ဒီတပ်တုချင်းဝန်ကြီးဌာနကလည်းဒီနေရာတွေနဲ့တမင်နေရာလို့ပြောလို့ရှိရင်တစ်ချက်နောက်တစ်ချက်ကသူတို့ဒီရေမစေးဓမ္မတွေကိုလည်းမပုံတင်နဲ့ကောင်းကောင်းအဝင်ဖြစ်ခဲ့မှာသူစေးလို့ရှိရင်သူတို့စစ်လူတွေများမှာသူတို့မချင်ဘူးသူတို့ကမပုံတင်ကနဲ့ဘာနဲ့ကောင်းကောင်းလုပ်လို့ရှိရင်သူတို့စီစီမျိုးတို့ကျွန်တော်တို့ယူဆပါဘူး
ဖားကားမြို့နယ်တွင်တက်တန်းကုန်လုတ်ကွက်ပိတ်သိမ်းလုတ်ကွက်တွေကိုအုပ်ချုပ်ရေးရန်နရာကထိရောက်စွာပိတ်သိမ်းပေးဖို့လက်လုတ်လက်စားလုတ်ကွက်တွေကိုဥပဒေနဲ့ညီအမြန်ချထားပေးဖို့လက်ရှိလွှတ်တော်မှာကြောင်မြင့်ရတနာဥပဒေအမြန်ဆုံးရေးဆွဲပြသမှုကိုကချင်မျိုးရာကွန်ကရစ်ပါတီကနေမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဖားကားဒေသတွင်းမှာရေကြီးမြေပြိုမှုတွေတည်ဆုံမှုတွေကအစဉ်လုံလုံဖြစ်ပွားနေပြီး2018ခုနှစ်အတွင်းမှာဖားကားဒေသထဲမြေပြိုကျမှုကြောင့်တည်ဆုံမှုပေါင်း190ကျော်ထိရှိခဲ့ပြီးဖြစ်ပါတယ်ခင်ဗျာ